မြန်မာနိုင်ငံမှာကိုရိုနာရောဂါပိုးကူးစက်မှုတွေတိုးနေပေမဲ့လည်းအော်တိုဘာလ12ရက်နေ့ကစပြီးရောဂါပိုးကာကွယ်ရေးအဆင့်အေအထိရအောင်ပြင်ဆင်ထားတဲ့ကုန်ကျန်းယူကုန်ကြောပေးလက်ခစာဆောင်ရွက်တဲ့ CMB စက်ရုံအလုပ်ရုံတွေအပါအဝင်စက်ရုံအလုပ်ရုံတွေကိုဘာကြောင့်ပြန်ဖွင့်ခွင့်ပေးသလဲဆိုတာနဲ့အခြေအနေတွေဘယ်လိုရှိသလဲဆိုတာကိုကျွန်တော်ငြိမ်းချမ်းကတင်ပြထားပါတယ်။ကိုရိုနာရောဂါပိုးကူးစက်မှုတွေများနေတဲ့အတွက်လူတွေကိုအိမ်ထဲမှာပဲနေဖို့တတ်မှတ်ထားတဲ့ရန်ကုန်တိုင်းအတွင်းမှာယောဂါပိုးမကူးစက်နိုင်အောင် Grade A အဆင့်အထိစီမံထားတဲ့စက်ယုံအလုပ်ယုံတွေကို COVID-19 ယောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့ဆုံးဖြတ်ချက်နဲ့ပြန်လုပ်ခွင့်ပေးမယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအော်တိုဘာလ10ရက်နေ့ကအမိန့်ထုတ်ပြန်လိုက်တာပါ။ဘာကြောင့်အခုလိုပြန်ဖွင့်ခွင့်ပေးလိုက်တယ်လဲဆိုတာနဲ့ပတ်သက်ပြီး COVID-19 ယောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဒေါံဆန်းစုကြည်ကပြည်သူကိုအစီအခံတင်ပြတဲ့အော်တိုဘာလ12ရက်နေ့မိန်ကွန်းမှာအခုလိုပြောခဲ့ပါဗျ
။ဒီလိုလုပ်ငန်းလဲပနိုင်ဖို့အတွက်လုပ်တယ်ဆိုတာဟာအခုရေဒိုဝရုတွင်မကပါဘူး။ရေရှည်ကျမတို့နိုင်ငံရဲ့စီးပွားရေးအတွက်ကြည့်ပြီးလုပ်ရတာပါ။ဒီလိုချိန်မှာကျမတို့ဆက်ယုံနေအလို့ယုံနေအထူးဖြင့်နိုင်ငံခြားကယင်းနှောင့်နှံမှုနဲ့လက်ပတ်နေတဲ့ဆက်ယုံအလို့ယုံတွေကကြာကြာရပ်သွားရတယ်ဆိုလို့ရှိရင်ဒီယင်းနှောင့်နှံမှုတွေကဆက်ပြီးရကြမှာရမှာပါ။အဲ့လိုယင်းနှောင့်နှံမှုတွေဆုံးရှုံးသွားရတယ်ဆိုရင်ရေရှည်မှာကျမတို့ရဲ့စီပွားရေးကျမတို့ရဲ့အလုပ်သမားများရဲ့ဘဝကိုထိခိုက်နိုင်ပါတယ်။ဒီတော့ဒါကြောင့်မလို့ကျမတို့စိတ်ရုံအလုပ်လုပ်များကိုမြန်မြန်ဆန်ဆန်ပြန်ပြီးတော့လည်ပတ်စီခြင်းပါတယ်။ဒီလိုလည်ပတ်နိုင်ဖို့အဓိကကြတာကတော့ကျမတို့အလုပ်သမားများဟာတတ်မှတ်ထားတဲ့စီမစ်စကန်နေရနေရမှာဖြစ်ပါတယ်။ဒီစိတ်ရုံအလုပ်ယုံပိုင်ရှင်တွေမှာလည်းတာဝန်ရှိတယ်လို့အလုပ်သမားတွေတူချင်းတူချင်းမှာလည်းပိုင်တာဝန်ရှိပါတယ်
။အော်တိုဘာလ17ရက်နေ့မှာစက်မှုလုပ်ငန်းရှင်များကိုရည်ညွှန်းထုတ်ပြန်ထားတဲ့လိုင်းသားရဆက်မှုဆောင်စီမံခန့်ခွဲရေးကော်မတီရဲ့စာမှာတော့ကျန်းမာရေးဝန်ကြီးဌာနရဲ့စစ်ဆေးမှုကိုခံယူပြီး Grade A နဲ့ Grade B ရတဲ့ဆက်ယုံတွေကိုလုပ်ငန်းလိုအပ်ချက်တွေပြုပြင်ပြီးပြန်ဖွင့်ခွင့်ပေးမယ်လို့ရေးထားပါတယ်။ဒါနဲ့ပတ်သက်ပြီး Grade A နဲ့ Grade B ကွာခြားမှုတွေအကြောင်းကိုမြန်မာနိုင်ငံအထက်ချုပ်လုပ်ငန်းရှင်များအသင်းအထွေထွေအတွင်းရေးမှူးဒေါ်ခိုင်ခိုင်နွယ်ကအခုလိုရှင်းပြပါတယ
်။အကြောင်းတိုင်းလူသမားဝန်ကြီးဆရာနဲ့ကြားရတဲ့တွင်ရတော့ Grade A က2000ကျော်ရှိတယ်လို့ကြားတာပေါ့နော်2200နီးပါးလောက်ရှိတာပေါ့2100ကျော်ပေါ့နော်လိုအပ်ချက်ကတော့ကျန်းမာရေးအတွက်လိုအပ်ချက်ကတော့အများကြီးရှိတာပေါ့လေနော်ဒီလိုအပ်ချက်တွေမှာပြည့်မီတယ်ပေါ့အားလုံးဆိုလို့ရှိရင်တော့ A ဟို category တွေဝင်သွားတယ်လို့ဒီလိုနားလည်ပါတယ်ဟိုပေါ့အနေချင်းပြင်ဆင်ရမယ်ဆို B တွေဝင်လို့နားလည်ပါတယ်ပေါ့တော်တော်များများပြင်ဆင်ရမယ်အပိုင်းကျ C တွေဝင်လို့နားလည်ပါတယ်ဒါပေမဲ့အခုဒီတစ်ခေါက်ကျွန်တော်တို့နားလည်လိုက်တာကဟိုလုပ်ငန်းတွေအားလုံးကိုဟိုရန်ကုန်တိုင်းအစိုးရကလည်းပဲဟိုကျမတို့ကိုနှိုးဆော်ထားတာရှိပါတယ်ကိုယ့်ရဲ့လုပ်ငန်းတွေကိုအခုနဒီ category level ပေါ့နော်လက်ခံနိုင်လောက်တဲ့ A အဆင့်ဖြင့်ပြင်ဆင်ထားပါเนาะအဲ့တော့ဒီလိုပြင်ဆင်ထားတယ်လို့ကိုယ့်ကိုယုံကြည်မှုရှိတယ်ဆိုကျွန်တော်တို့ဖွင့်လို့ရပါတယ
်ဒါပေမဲ့လည်းအလုပ်သမားတွေဘက်ကတချို့ဆက်ယုံတွေမှာယောဂါပိုးကာကွယ်ရေးအစီအမံတွေမလုံလောက်တဲ့အကြောင်းRunning text အလုံသမားတမကဥက္ကဋ္ဌမတ်တင်တင်ဝေကအခုလိုပြောပါတယ
်ညီမဥပမာပြောပြမယ်ဆိုရင်ပေါ့နော်ညီမတို့အလုံသမားတွေအတွက်ကိုမတ်ပေးဖို့မတ်ကိုတနည်းတော့တစ်ခုပေးဖို့ဆိုရင်ဆက်ရောလုံးရှင်ဘက်ကနေပြီးတော့တနည်းတော့တစ်ခုမပေးနိုင်ဘူးတစ်ဘက်ကမှနှစ်ခုလောက်ပဲပေးနိုင်တယ်ပေါ့နော်ပြီးတော့ဆက်ဥမာကညီမတို့ဒီလက်ဆွဲဆက်ပြားတွေလက်ဆွဲဆက်ပြားတွေပြီးရင်ညီမတို့ကိုပူတိုင်းနဲ့ဟာတွေကတော့တိုင်းတော့တိုင်းတယ်ပေါ့နော်အဲလက်ဆွဲဆက်ပြားတွေကအလုံးလောက်မရှိဘူးညီမတို့ပြက်လို့ညီမတို့ဒါဆိုကြပါလေကြည့်လို့တော့တော့ပြောရတဲ့နေရာကြီးလည်းပါတယ်ပေါ့နော်။ပြီးတော့အလုပ်သမားတွေလည်းတယောက်နဲ့တယောက်နဲ့ပေါ့နော်၆ခုရေမကွာဘူးပေါ့။ဒီအလုပ်သမားတွေကလူစုလူဝေးဖြစ်နေရတယ်။ညီမတို့တိစားတောက်နေမှဆိုလေလူတအားများတယ်။လူဦးရေရှိတာ900ကျော်1000ကျော်ရှိရစက်ရုံက2000ကျွဲစားတယ်ပေါ့နော်။တစ်စိတ်ကျွဲစားတယ်ဒီစိတ်ချင်းမနဲ့အေးစိတ်ချင်းဘက်ဆို2000ကျွဲစားတယ်။လူတွေကလည်းခုတ်တစ်ခုတ်မှဆိုရင်5000ယောက်တင်စားနေရတယ်လည်းရှိရပေါ့နော်
။စက်ရုံအလုပ်ယုံတွေဟာကိုဗစ်ရောဂါမတိုင်ခင်ကဆောက်လုပ်ပြင်ဆင်ထားတာဖြစ်တဲ့အတွက်တယောက်နဲ့တယောက်6ပေခွာဖို့ဖြစ်နိုင်သလားဆိုတာကိုမေးကြည့်တဲ့အခါမှာတော့ဒေါ်ခိုင်ခိုင်ွယ်ကအခုလိုရှင်းပြပါဗျ
။ကျမတို့အထည်ချုပ်စက်ရဲ့စပွဲတစ်လုံးက 3.5 မီတာရှိပါတယ်။နော်စပွဲတစ်ခုကအဲ့တော့ကျမတို့ကများသောအားဖြင့်စပွဲနှစ်ခုကိုဆက်ပြီးတော့ထားပါဗျ။အဲ့တော့အလုပ်သမားတယောက်နဲ့တယောက်နဲ့ထိုင်တဲ့အကွာအဝေးဟာအနည်းဆုံးဟိုမရှိဘူးဆိုရင်9ပေလောက်တော့ရှိပါတယ်။ပြီးတော့သူတို့ mask ကိုတက်ပါတယ်။စကားလဲမပြောကြပါဘူးတကယ်လို့အဲ့လိုမကွာနိုင်တဲ့နေရာမျိုးပေါ့နော် quality control လုပ်တဲ့နေရာမှာဆိုရင်ကျမတို့ plastic shield ကပါတယ်ပြီးရင်တယောက်နဲ့တယောက်နဲ့ကျွန်တော်မျက်နှာချင်းဆိုင်မထားပါဘူးမျက်စောင်းလို့နေပါတယ်နော်မျက်စောင်းလို့နေပြီးတော့မှသူတို့ကလည်းပဲစကားမပြောရပါဘူ
းဇွန်လ25ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာပံရဲ့မြန်မာစီးပွားရေးလေးလာစောင့်ကြည့်ခြင်းအစီရင်ခံစာအရကိုဗစ် -19 ကပ်ရောဂါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးအပေါ်မှာပြင်းထန်တဲ့တက်ရောက်မှုတွေရှိမှာဖြစ်ပြီး2018 2019တုန်းကမြန်မာစီးပွားရေးဟာ 6.8% ခန့်တိုးတက်မှုရှိခဲ့ပေမဲ့2019 2020ခုနှစ်အတွဲမှာတော့တိုးတက်နှုန်းဟာ 3.5% ခန့်ပဲရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။